ပြည်နယ်ငယ်လက်နက်မျိုးပါလွတ်တော်ဤတက်ခတ်မှုနဲ့ဆက်နွယ်ပြီးနောက်ထပ်လူမျိုးကိုဖမ်းဆီးလိုက်ကြောင်းရဲတပ်ဖွဲ့ကဒီနေ့ပဲပြောဆိုလိုက်ပါတယ်။အသေးစိတ်ချက်လက်တွေကိုထုတ်ဖော်ပြောဆိုလာမျိုးမရှိပေမဲ့ဖမ်းဆီးမှုကတူးခြားမှုရှိတဲ့အကြောင်းလက်နက်မျိုးတော်ရဲတပ်ဖွဲ့ကအချက်ပြဝါဒတံပြန်နေနေဌာနရဲ့အကြီးအကဲမက်ခရော်လီကပြောဆိုခဲ့တာပါ။နောက်တစ်လုံးမှာဖမ်းဆီးထားသူစုစုပေါင်း9ဦးရှိနေပြီးတူးကိုတော့ပြန်လွတ်ပေးလိုက်ပြီလို့လည်းပြောပါတယ်။ဗြိတိန်ပါလီမန်နီတက်ခတ်မှုကျူးလွန်ခဲ့သူဟာအစ္စလမ်ဘာသာကိုကူးပြောင်းခဲ့သူဗြိတိန်နိုင်ငံသားခလစ်မာဆုဆိုသူဖြစ်ပြီးလက်နက်ပိုင်ဆိုင်မှုနဲ့တခြားမှုတွေပါဝင်ရာဇဝတ်မှုကျူးလွန်မှုရဲ့နောက်ကျောင်းရှိသူတူဖြစ်ကြောင်းလည်းရဲတပ်ဖွဲ့ကထုတ်ဖော်ပြောဆိုထားပါတက်ခတ်သူရဲ့နာမည်ရင်းဟာအဒရီယန်ရက်ဆယ်အကြောဖြစ်ပြီးသူနဲ့ပတ်သက်လို့သိထားတာရှိရင်လည်းပြောကြဖို့အချက်ဖက်ဝါဒတံပြန်နေနေဌာနရဲ့အကြီးအကဲရော်လီကလူလူကိုပန်ချထားပါတယ်အဲဒါဆိုသူကျော်ဖွဲ့ကတော့အသက်50နှစ်အရွယ်မာဆုကအမေရိကန်ဦးဆောင်ပြီးအက်စ်ဖွဲ့ကိုတက်ခတ်နေတဲ့မာမိတ်နိုင်ငံတွေကအရက်သားတွေနဲ့စစ်ဖက်ဆိုင်ရာပြစ်မှတ်တွေကိုတက်ခတ်ဖို့အဖွဲ့ရဲ့တိုက်တွန်းချက်ကိုတုတ်ပြန်လိုက်တာဖြစ်တဲ့အကြောင်းပြောဆိုထားပါချန်ဖော်ဝါရနဲ့ဆက်နွယ်တဲ့ပြစ်မှုတွေနဲ့တချိန်တစ်ခါမှအေးအေးယူခံရတာမျိုးမရှိခဲ့ပေမဲ့အစိုးရလုံးတဲ့ရဲရဲတွေနဲ့ဆက်နွယ်ပြီးစစ်စစ်မြင်းမြန်းခံခဲ့ရဘူးသူဖြစ်တဲ့အကြောင်းလဲဗြိတိန်လူမျိုးရေးအရာရှိတွေကပြောဆိုကြပါတယ်လန်ဒန်မြို့ကပါလီမန်ဆောက်ကိုဆက်သွယ်ထားတဲ့ Thames မြစ်ပေါ်ကဝက်စ်မင်စတာတရားဝမှာတွာလာနေတဲ့သူတွေကိုကားနဲ့တိုက်ဒီနောက်မှာတော့လွတ်တော်ဝင်ပေါက်ကိုပါဝင်တိုက်ပြီးတားဆီးဖို့ကြိုးပမ်းနေရဲတပ်ဖွဲ့ဝင်တူကိုလည်းဓာတ်နဲ့ထိုးခဲ့တဲ့လူရဲတွေကိုတော့သူတယောက်တည်းကကျူးလွန်နေတာဖြစ်မယ်လို့ယုံကြည်ထားတဲ့အကြောင်းလဲတာဝန်ရှိသူတွေကပြောပါတယ်